မင်္ဂလာပါမြန်မာနိုင်ငံသားတွေကြားမှာပြည်သူနီတိပြည်သူကျင့်စဉ်တွေထွန်းကားအောင်ထောက်ကူရဲ့နေရာမှာမြန်မာစာရေးဆရာကလပ်ကခြေသက်လက်သွယ်ရှိလာပါတယ်။ကျောင်းတွေလှည့်ပြီးစာရေးဆရာတွေဟောပြောနိုင်အောင်စီစဉ်တဲ့အခါစီစဉ်ရုံမြင့်တန်းကြားမှာသကဝိုင်းတွေဖွဲ့ပြီးအသိပေးတဲ့အခါပဲပြည်သူနီတိစာအုပ်စာတန်းတွေထုတ်တဲ့အခါထုတ်နဲ့မနာရန်ကိုအားထုတ်နေတော့တာပါပဲ။အခုလဲစာရေးဆရာများပြောကြသည့်ပြည်သူနီတိဆိုတဲ့နာမည်နဲ့စာအုပ်တအုပ်ထုတ်ထားတာဖတ်ရပြန်ပါပြီ။စာရေးဆရာများပြောကြတဲ့ပြည်သူနီတိဆိုတဲ့အတိုင်းဒီစာအုပ်မှာဝင်ရေးပြီးတဲ့စာရေးဆရာ30ရှိပါတယ်။ချီဦးညိုးတို့၊ဟိန်လက်တို့၊ဥဖုံးဓာတုတို့လိုတိုင်းသိပြည်သည့်စာရေးဆရာကအများစုပါပဲ။ပြည်သူနီတိပြည်သူကျင့်စဉ်ကိုပြည်သူတွေဆင်ခြင်မိအောင်ကြိုးစားတဲ့အခါစာရေးဆရာတွေရဲ့အသိပညာအားတို့စာရေးခြင်းအတက်တို့ကိုအားကိုးတာဟာလှုပ်ဆောင်တည်လှုပ်ဆောင်တိုက်တဲ့အလုပ်လို့အောက်မိပါတယ်။စာရေးဆရာဆိုတာစာဖတ်အားကောင်းပြီးသားစာဖတ်အားကောင်းတော့ပြည်သူတွေရဲ့ကျင့်ဝတ်ကိုစနစ်တကျဆင်ခြင်ပြီးသားကိုဆင်ခြင်ပြီးသားပေမဲ့တာမန်ကိုလိုသူ့လိုအရသားတူဆိုရင်တစ်ဖက်သားနားဝင်အောင်ပြောချင်မှပြောတတ်ပါလိမ့်မယ်။စာရေးဆရာတွေကြအပြောအဆိုအရေးသားကကျွမ်းကျင်ပြီးသားမဟုတ်လား။ဒီတော့ပြည်သူနာတဲ့ပြည်သူရင်တဲ့ဆွဲသွားအောင်ပြောပြီးရေးပေးဖို့စာရေးဆရာတွေကိုအားကိုးရတာပေါ့။အားကိုးတဲ့အတိုင်စာရေးဆရာကြီးတွေစီကအတန်အမျိုးမျိုးထွက်လာပါလေ။ပတ်ဝန်းကျင်အနေထားနဲ့ဆက်ဆက်ပြီးပြည်သူကျင့်ဝတ်တွေကိုပြောသူကပြော။တဦးချင်းဇာရိတ်တမြန်မာရေးကိုဆင်ကျင်ပြီးရေးသူကရေးနိုင်ငံသားကောင်းတဦးရဲ့ရပိုင်ခွင့်နဲ့နှိနှွယ်ပြီးသုံးသပ်ပြသူကပြအမျိုးမျိုးပေါ့လေ။ဒီတော့ဒီအတန်တွေကိုစနစ်ကျနိုင်သမျှကြအောင်စီစီယုံယုံတင်ဆက်ဖို့မြမဆိုင်ရေးဆရာကလပ်ကသတိထားမိတယ်ထင်ပါတယ်။စာအုပ်မှာနယ်ပယ်ကြီး9ရပ်ဆိုပြီးအပိုင်း9ပိုင်းခွဲပြီးတင်ဆက်ထားလေရဲ့။ဇာရိတမြန်မာရေးစာရိကတစုစီကန်းတို့လွတ်လပ်ခွင့်တို့နဲ့ပတ်သက်တဲ့စာရိကတစုနိုင်ငံသားရပိုင်ခွင့်တို့တာဝန်တို့နဲ့ဆိုင်တဲ့စာရိကတစုစသဖြင့်ပေါ့လေ။ဒီနယ်ပယ်ခွဲပုံဟာဘယ်လောက်အထိစနစ်တကျရှိပြီလဲဆိုတာစာဖတ်သူတယောက်အနေနဲ့ပြောမပြတတ်ပါဘူး။အကြောင်းအရာအလုံးကပြည်သူ့ကျင့်ဝတ်အကြောင်းတွေကြီးပဲဆိုတော့တနေနဲ့တနေခွင့်မရတော့အောင်နေချင်းထက်နေတာတွေရှိကောင်းရှိနိုင်ပါတယ်။စာရေးဆရာကြီးတွေရဲ့စာဆိုတော့မှတ်စရာသားစရာစဉ်းစားစရာတွေအများကြီးပါပဲ။စာအုပ်အဖွင့်မှာစတွေ့လိုက်ရတဲ့ဂရွင်းတွေကဒါဂရွင်းတွေကတရားဆိုရဲစာကိုပဲကြည်လေ။ရေးတာကကိုယူပနဲ့ကိုလူလှဆွေနှွေးကန်းအနေနဲ့ရေးထားတဲ့စာအကြောင်းအရာကအစာတသက်လက်ထက်ကရာဇဂျိုနဲ့ဝေသာလီပฏิပက္ခစနစ်တကျအုပ်ချုပ်တဲ့ဝေသာလီနိုင်ငံဟာရာဇဂျိုကအစာတသက်ရဲ့ဝင်ကြီးဝတ္တကာရဝင်လာပြီးဂုံချော့ဂုံတိုက်လို့ပျက်စီးသွားရတဲ့အကြောင်းဆွေနှွေးထားတာပိတုနာဝါစာရဲ့အနည်းရယ်ကိုစာဖက်သူတွေစင်ကျင်နိုင်အောင်လက်တို့လိုက်တာပါပဲအချင်းချင်းညီညွတ်နေတာကိုမျက်မှောက်ကျိုးတဲ့အခါစိတ်နှလုံးကွဲပြားအောင်အကြောင်းအကျိုးမဆက်မဆက်စကားတွေသုံးပြီးတင်းခွဲတတ်တဲ့အကျင့်ကဘေးခေတ်ဘေးအခါမဆိုကြုံရတတ်တယ်မဟုတ်လားအဲ့ဒီလိုအခါမျိုးကြုံကြိုက်လာတဲ့အခါတတိတမန်ဉာဏ်မြေကတော့ပညာစွန်းချွန်ကဲ့သို့အုံမိဖို့ဆိုတာကပြည်သူတိုင်းကျင့်တဲ့နဲ့ကျင့်စင်မဲမဟုတ်ပါလားဒီလိုပဲတရဝန်ပြည်ရဲ့ဒီမိုကရေစီတက်ဆိုးရှည်စီဖို့ဆိုတဲ့ဆောင်းပါးဟာလေမှတ်စရာသားစရာစဉ်းစားစရာတွေအပြည့်နဲ့ပါပဲဩစတြေးလျနိုင်ငံရွေးကောက်ပွဲနဲ့ဒီမိုကရေစီအလေးအထားအာဏာရှင်နိုင်ငံလို့အများမြင်နေကြတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ကရင်းတင်းရဲတူအရေးယူတာကိုအသာတကြီးခံယူတဲ့အဖြစ်အပျက်အမှုကျုံလာတဲ့အခါဟီလာရီကလင်တန်ကစစ်ဆေးရေးအဖွဲ့အစည်းတွေကိုကလန်ကဆန်မလုပ်ဖဲအသာတကြီးအစစ်အစေးခံမှုစသဖြင့်နိုင်ငံတကာကျင့်စဉ်တွေကိုထုတ်ပြထားပါတယ်အရွေးကြီးတာအာဏာကြီးတာဆိုတဲ့ဝုတ်တိအားကိုနဲ့ဗိုလ်ကြတာအခွင့်အရေးယူတာတွေကိုနှစ်ပေါင်းများစွာလက်တွေ့ကြုံခဲ့ရတဲ့ပြည်သူတွေအတွက်မယုံနိုင်စရာဖြစ်စဉ်တွေပါပဲအရွေးကြီးကြီးမကြီးကြီးအာဏာကြီးကြီးမကြီးကြီးပြည်သူတိုင်းတန်းတူအခွင့်အရေးရှိနေတဲ့နာတန်းတူအခွင့်အရေးရှိတယ်လို့တန်းတူတာဝန်ရှိတာတွေကိုသတိပေးနေတယ်လို့ပါပဲဒါကကြုံရစာနှစ်ပုဒ်ကိုထုတ်ပြလိုက်တာပါစာအုပ်ထဲကစာတိုင်းဟာမှတ်စရာစဉ်းကျင်စရာတွေနဲ့ကြီးပါမြမပညာရေးသမိုင်းမှာပြည်သူနီတိဘာသာရဲ့ဘယ်လိုပို့ချခဲ့တယ်လဲဆိုတဲ့ဆောင်းပါးမျိုးရက်ွက်သူရက်ွက်သားတွေအနာယူခြင်းအိတ်ချိန်တန်းလို့အနာမယူနိုင်မအိတ်နိုင်အောင်နှိမ့်ဆက်တတ်တဲ့ဘာသာရေးအကြောင်းပြပြီးအတန်ချက်ဆက်ကိုကြည်ကြည်လောင်လောင်ဖွင့်တဲ့အကြောင်းဆောင်းပါးမျိုးကပ္ပမြေစည်းမြေလွှာတယံဇာတကိုထိမ့်သိမ့်ဖို့နှိုးဆော်တဲ့ဆောင်းပါးမျိုးစသဖြင့်ဆုံးပါတယ်ဘဟုတုတလည်းရကိုမှစဉ်းစားစရာတွေလေတို့ရပေါ့ဒီစာအုပ်က ူကြီးစာဖတ်သူတွေအတွက်ရည်ရွယ်ရနဲ့တူပါရဲ့လူကြီးစာဖတ်သူဆိုတာရောတာမန်လူကြီးစာဖတ်သူတွေအတွက်ဟုတ်ပုံမရပါဘူးစာဖတ်တဲ့အလေးအထားအတန်အသင့်ရှိပြီးကိုဖတ်တဲ့စာတွေကအချက်တွေကိုအချင်းယူစဉ်းစားဆင်ခြင်တတ်တဲ့လူကြီးမျိုးကိုရည်ရွယ်ပုံရပါတယ်စာတော်တော်များများကအချိန်ပေးပြီးဖတ်ရမယ့်စာမျိုးလို့သဘောရတဲ့အတွက်အခုလို့ဆိုရတာပါဒီစာအုပ်ကိုကြည့်ပြီးအခြေခံထက်တန်းကျောင်းသားအရွယ်လူငယ်တွေအတွက်ပြည်သူနီတိစာအုပ်တို့ကိုတန်းတားမိပါတယ်လူငယ်တွေအတွက်စာအုပ်မှာတော့ပြဿနာတွေစုပြုံမထက်အပ်ဘူးပေါ့ပြည်သူကျင့်ဝတ်နဲ့ပတ်သက်လို့ကြုံနေရတဲ့ပြဿနာတစ်ခုချင်းစီကိုစာတစ်ပုဒ်တစ်ပုဒ်မှာထည့်ဖို့သင်ပါလိမ့်မယ်နောက်ပြီးလူငယ်တွေကတာမန်တုတ္တဆောင်မထက်ရတာစာကိုသဘောတူတတ်တဲ့အချက်ကိုမိထားလို့မရပါဘူးနောက်တော့ဘာသာစကားဟာလေလူငယ်လူရွယ်တူဦးရဲ့နားဝင်လောက်အောင်လွဲကူချောမွေ့ပြည့်ပြည့်တဲ့ဘာသာစကားမျိုးဖြစ်ဖို့လိုပါလိမ့်မယ်မြမစာရေးဆရာကလပ်မှာအစီအစဉ်ရှိကောင်းရှိပြီးဖြစ်မှာပါစာပေမြင့်ပြီးလူမျိုးတင်ပါစေ